ရာသီဥတုဆိုင်ရာလှုပ်ရှားမှုတွေနဲ့ပတ်သက်လို့ထောက်ခံမှုရအောင်ကြိုးပမ်းတဲ့အနေနဲ့ပတ်ဝန်းကျင်ထင်သေးလှုပ်ရှားသူပေါင်း1000ချီပြီးဒီကနေ့စနေနေ့ဝါရှင်တန်ဒီစီမြို့တော်မှာချီတက်ဖို့စီစဉ်ထားပါတယ်။သဘောပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့စိုးရိမ်မှုတွေကိုအလေးမထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရပ်ပေါင်း100ပြည့်ရည်နေ့နဲ့တိုက်ဆိုင်ပြီးရာသီဥတုဆိုင်ရာလူမှုချီတက်ပွဲလို့အမည်ပေးထားတဲ့လှုပ်ရှားမှုကိုကျင်းပသွားမှာဖြစ်ကြောင်းစီစဉ်သူတွေကပြောပါတယ်။သမ္မတထရန့်အစိုးရရဲ့မူဝါဒတွေကရာသီဥတုနဲ့လူမှုအသံဝိုင်းကိုအကြီးအကျယ်ထိခိုက်ပျက်စီးစေပြီးအထူးသဖြင့်ဝင်ဝင်နေပါသူတွေအသားရောင်ရှိသူတွေထိခိုက်နစ်နာရတဲ့အကြောင်းတချို့လှုပ်ရှားသူအဖွဲ့ပေါင်း90လောက်နဲ့စုစည်းထားတဲ့ရာသီဥတုဆိုင်ရာလူမှုချီတက်ပွဲလှုပ်ရှားမှုအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ချီတက်ပွဲကိုစီစဉ်သူတွေထဲမှာပေါင်းချင်ထင်းသေးလှုပ်ရှားမှုအဖွဲ့တွေအများစုအပြင်အလို့သမားတမကတွေစစ်ဆန့်ကျင်တဲ့လူနည်းစုခွင့်ရေးလှုပ်ရှားမှုအဖွဲ့တွေလည်းပါဝင်ကြပါတယ်။ဆန္ဒပြသူတွေကဝါရှင်တန်ဒီစီမြို့တော်ကလွတ်တော်ကနေတင်ပြူတော်တိချီတက်ပြီးစူဝေးဆန္ဒပြမယ်လို့မျှော်လင့်ရပါတယ်။ပြီးခဲ့တဲ့သတင်းပတ်ကောမှာကျင်းပခဲ့တဲ့သိပ္ပံပညာအတွက်ချီတက်ပွဲအခမ်းအနားမှာလည်းသိပ္ပံပညာရှင်တွေတချို့သူတွေထောင်ချီပါဝင်ခဲ့ကြပြီးသိပ္ပံပညာရှင်သိပ္ပံပညာရဲ့တွေ့ရှိချက်တွေကိုလက်မခံတဲ့သမ္မတထရမ့်အစိုးရကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။